KNPP လို့ခေါ်တဲ့ကရင်ကရင်နီအမျိုးသားတိုးတက်ရေးပါတီဟာ UNFC လက်နက်ကင်တပ်ပေါင်းစုကနေနှုတ်ထွက်တော့မယ်လို့မကြားသေးမီကဆုံးဖြတ်ခဲ့ပါတယ်။တချိန်ကအင်အားတောင့်တင်းခဲ့ပြီးဩဇာကြီးမတဲ့ UNFC တွေကနေအခုလိုတပွဲချင်းခွဲထွက်သွားနေတာတော့ကြောက် UNFC အဖွဲ့ကိုဖျက်သိမ်းရမယ့်အခြေအနေဆိုင်နေတယ်လို့သုံးသပ်မှုတွေရှိနေတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်။ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တဲကနေနှုတ်ထွက်တော့မယ်လို့ပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကျင်းပတဲ့ KNPP ပါတီဗဟိုကော်မတီနှစ်ပတ်လည်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်း KNPP လွယ်ကော်ဆက်ဆံရေးယုံတာဝန်ခံခုညေးရယ်ကပြောပါတယ
်ပြီးခဲ့တဲ့ဒီဗဟိုကော်မတီအစည်းအဝေးပေါ်ဇန်နဝါရီလထဲမှာလောက်တော့အဲ့ဒီကိစ္စတော့ရှိတယ်အများဆလာတော့တော့ဆက်ဖို့တော့ရှိတယ်
UNFC ရဲ့အဖွဲ့ဝင်တွေနှုတ်ထွက်ခွင့်ကိုဗဟိုညီလာခံကသာဆုံးဖြတ်ပိုင်ခွင့်ရှိတာပါKNPP နှုတ်ထွက်မဲ့ကိစ္စကိုမသိရသေးကြောင်း UNFC တပ်ပေါင်းစုပြောခွင့်ရဖို့ကိုဥထွန်းစော်ကဆိုပါတယ်
။အမေကမသိဘူးကွာအဲ့ဒီကိစ္စလေး KNPP က UNFC ကိုတော့စာတင်လည်းမရှိသေးဘူးတပည့်ရအရေးပေါ်ညီလာခံခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူး
။ NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီကလည်း UNFC ကနေနှုတ်ထွက်တော့မယ်လို့2018စက်တင်ဘာလထဲမှာကြေညာထားတာပါ။အဖွဲ့ဝင်လက်နက်ကင်တပ်ဖွဲ့12ဖွဲ့နဲ့အရင်ကစုစည်းထားတဲ့ UNFC ဟာလောလောဆယ်မွန်ပြည်သက်ပါတီ KNPP SSPP ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး၅ဘွဲ့တည်းသာကျန်တော့တာဖြစ်ပါတယ်။လာမယ့် UNFC ညီလာခံကျင်းပချိန်ကြရင် ANC အဖွဲ့ကလွှဲပြီးကျန်၄ဘွဲ့နှုတ်ထွက်ဖို့ရှိတယ်လို့မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်ရွှေသိန်းကမွန်ဘာသာနဲ့ပြောပါတယ်
။ချလောက်ကဥတိုင်းဖို့တောင်းမတော်ဘွားရတောင်းမတော်တော့မှဘီကောပို့ဖလောက်ကိုရီဖန်ကိုရောဖလော
က်အစည်းအဝေးကတော့ဘယ်တော့လုတ်ဖြစ်မှာကိုမသိပေမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါ။အဲ့ဒီတခါလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ကြမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တဲ့နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
UNFC တွေကနေအခုလိုမျိုးတပွဲချင်းနှုတ်ထွက်နေတာကြောင့်နောက်ဆုံး UNFC ကိုဖျက်သိမ်းရမယ့်အခြေအနေစိုက်သွားမယ်လို့အမေရိကန်အနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
UNFC ကသူ2017ခုနှစ်မှာစဖွဲ့လာတယ်။သူစဖွဲ့တုန်းကဆိုတော်တော်အင်အားကြီးတယ်။2014မှာကျတော့ KNU အပါအဝင်အဖွဲ့3ဖွဲ့ကထွက်သွားတယ်။ထွက်သွားပြီးတော့မှ NC တော့ထိုးလိုက်တယ်။ထွက်သွားတော့နောက်ဆုံးအခု2019မှာဆိုကျွန်တော်ကြားနေတာကမွန်ပီတီလက်ထွက်တော့မယ်။ကရင်နေတူတဲ့အဖွဲ့ကလည်းထွက်မယ်လို့ပြောတယ်။ဆိုတော့ဒီ UNFC ကဘာမှမကြံတော့ဘူး။အခုဆိုရင်နာမည်ပဲရှိတော့လေဒီ UNFC အနေနဲ့ငင်းချမ်းရေးမှာဆွေးနွေးဖို့လဲတာက UNFC အဖွဲ့နဲ့တော့တွားလို့တော့မရတော့ဘူးလို့ကျွန်တော်ထင်တယ် UNFC လည်းသူတို့ဖြတ်သိမ်းရလိမ့်မယ်လို့ကျွန်တော်မြင်တယ
်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကို2012ခုနှစ်ဖေဖော်ဝါရီ16ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးသမ္မတဦးသိန်းစိန်လက်ထက် NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့ KNU ကရင်တော်လှန်ရေးအဖွဲ့ရော RCSS ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ပါနှုတ်ထွက်သွားသလိုနောက်ပိုင်းမှာ KIO KIA ကချင်လက်နက်ကိုင်အဖွဲ့စရာတွေကလည်းနှုတ်ထွက်သွားကြတာကြောင့်တချိန်ကဩဇာကြီးမားခဲ့တဲ့ UNFC ဟာနောက်ပိုင်းငြင်းငြင်းရေးဖြစ်စင်မှာအရှိန်အဝါကြာဆင်းသွားတယ်လို့သုံးသပ်မှုတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ